Facebook ကိုဘူးတွေ့တည်တော်မူတဲ့မှုဆောင်ရာရှိချုပ် Mark Zuckerberg ကသတင်းစာတင်မြှောက်တာတောင်းပန်တာတစ်ခုဒီတိမ်နဲ့အမေရိကန်ကအဓိကသတင်းစာကြီးကိုကူမှာပါလာပါတယ်။ Facebook တို့ပြည်သူတန်ပေါင်းများစွာရဲ့ကိုယ်ရေးအချက်အလက်တွေပေါက်ကြားခဲ့တဲ့ယုံကြည်မှုဆိုင်ရာကြီးမားတဲ့ချိုးဖောက်မှုကြီးအတွက် Zuckerberg ကအခုလိုတောင်းပန်လိုက်တာပါ။အဲ့ဒီအချက်အလက်တွေကိုရယူခဲ့တဲ့ဒီတိမ်ခြေဆိုင်မဲဆန္ဒရှင်အချက်အလက်စင်ပြုစုတဲ့ Cambridge Analytica ကုမ္ပဏီကိုတော့ Zuckerberg ကသူ့တောင်းပန်စာထဲမှာထည့်သွင်းဖော်ပြထားတာမရှိပါဘူး။ဒီကသူတွေဒီ Alexander Kogan စီကနေအဲ့ဒီအချက်လက်တွေကို Cambridge Analytica ကုမ္ပဏီကရယူခဲ့တာပါ။ပညာရေးဆိုင်ရာလေ့လာသူတွေတနပြမှုတစ်ခုရဲ့တစ်စီတစ်ပိုင်းအနေနဲ့အချက်လက်တွေကိုရယူဖို့ Alexander Kogan ကို Facebook ကခွင့်ပြုခဲ့တာဖြစ်ပါတယ်။မဲဆန္ဒရှင်တွေရဲ့အချက်လက်စင်းတွေကိုပြုစုဖို့သမ္မတ Donald Trump ရဲ့2016ခုနှစ်ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့က Cambridge Analytica ကုမ္ပဏီကိုဒေါ်လာ6တန်းပေးပြီးအပ်ခဲ့တာပါ။ဒါဟာယုံကြည်မှုကိုချိုးဖောက်တာဖြစ်ပါတယ်။အဲ့ဒီအချိန်ကကျွန်တော်တို့ဂရုတစိုက်မလုံဆောင်ခဲ့တဲ့အတွက်ကျွန်တော်တောင်းပန်ပါတယ်။ဒီလိုမျိုးနောက်ထပ်မဖြစ်စေဖို့အတွက်အခုကျွန်တော်တို့လှုပ်ဆောင်နေပါပြီလို့သူ့ရဲ့တောင်းပန်စာထဲမှာဇက်ကာဘတ်ကပြောထားပါတယ်။